တရုတ်အီရန်နဲ့ရုရှားတို့ပူးတဲ့ပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေထဲမှာရေတပ်စီရေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။အီရန်နဲ့အမေရိကန်ကြားဒေတာတွင်မှာတင်းမာမှုမြင့်နေနေမှာပဲဒီဇင်ဘာလ29ရက်ဒီကနေ့တောက်ကြနေကြနေပြီဒီဇင်ဘာလ30ရက်နေ့အထိသုံးနိုင်ငံပူးတွဲရေတပ်စီရေးလေ့ကျင့်ကြမှာပါ။တရုတ်နိုင်ငံရဲ့ပယ်ထင်းတုံးကြီးတက်ဖြစ်တဲ့မော်စီနင်းကိုဒီစီရေးလေ့ကျင့်မှုတွေလွှတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချင်းကဒီဇင်ဘာလ26ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။စုစုပေါင်းပါဝင်တဲ့တပ်ဖွဲ့ဝင်ဓမ္မမို့တင်းမောအစီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူး။ဒီစီရေးလေ့ကျင့်မှုတွေဟာဒေတာတွေမှာလုံခြုံရေးတည်ငြိမ်စေမယ်လို့အီရန်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာအကြီးအကဲပြောခွင့်ရအဘူဒဇောရှက်ကချီကတီယူရန်မျိုးတော်မှာပြောပါတယ်။စီရေးလေ့ကျင့်မှုရဲ့ရည်ရွယ်ချက်ကဒေတာတွေမှာနိုင်ငံတကာကူးသန်းရောက်ဝယ်မှုဘေးကင်းလုံခြုံရေးအကြမ်းဖက်ဝါဒနဲ့ပင်လယ်ကြားနေနည်းမှုတို့အားကောင်းစေဖို့ဖြစ်တယ်လို့အီရန်ပြောခွင့်ရကပြောပါတယ်။ဖာရှန်ပင်လယ်ကွေ့ဒေတာရည်ပြင်မှာတက်ခတ်ခံရတာတွေပြီးတဲ့နောက်အဲ့ဒီဒေတာမှာအမေရိကန်ဦးဆောင်တဲ့ရေတပ်ဖွဲ့တွေချထားဖို့အမေရိကန်ကအစိုးပြုပူပါတယ်။တိုက်ခိုက်မှုတွေရဲ့လက်သေးအဖြစ်အမေရိကန်နဲ့မဟာမိတ်တွေကအီရန်ကိုအပြစ်တင်ပြောဆိုပေမဲ့အီရန်ကတော့ညင်ပါတယ်။